အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမဆူဒီဟာစကန်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဝန်ထုတ်ဗိုလ်မှူးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတက်တာစီဖို့သူအစိုးရကအကူအညီပေးဖို့အသင့်ရှိကြောင်းစက်တင်ဘာလ6ရက်နေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဆွေးနွေးခဲ့ပြီးနောက်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခီးဆက်ခဲ့တာပါ။အကြောင်းစုံကိုဒေါက်တာလာတန်းကပြောပြပါဖြစ်ပါတယ
်။ဟုတ်ကဲ့လား25ရက်နေ့ကရခိုင်ပြည်နယ်မုံတော်ဒေသမှာမွတ်စလင်အစိုးရတို့ကဂျုံတူဟစ်ဆန်30လို့ကိုဝင်တိုက်ခဲ့ပြီးနောက်ဆက်တွဲအကြမ်းဖက်မှုခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့လူရင်းကြဒုက္ခတဲ့အရေးတွေဟာကုလသမဂ္ဂအစိုးရတသိန်းကျော်ရှိတဲ့လူသားချင်းစာနာမှုပဋိပက္ခကိုကူညီဖြည့်ရှင်းပေးဖို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရက်နိုမာဆူဒီဟာမြန်မာနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအင်္ဂါနေ့ကဆက်ရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့24နာရီခီးစဉ်တွင်သူဟာဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံခဲ့ပြီးလူရင်းကြပဋိပက္ခအဖြစ်ရှာနိုင်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့လို့ဒါကမြို့တော်ရှိဆန်နာဂေါမ်ဟိုတယ်မှာကျင်းပခဲ့တဲ့ဒင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့ပါတယ
်။ The humanitarian crisis.
ဒီလူသားချင်းစာနာမှုပဋိပက္ခကိုချက်ချင်းအဆုံးသတ်တင်ပါတယ်။လူရင်းကြဒုက္ခတွေတွင်အလုံးရင်းနဲ့ထွက်ပြေးခိုလုံခဲ့မှုကြောင့်ပဋိပက္ခရဲ့ဝင်တုပ်ပြိနေတဲ့ဘင်္ဂလားဒေ့ရှ်ကိုတက်တာစီဖို့အတွက်အင်ဒိုနီးရှားအစိုးရကအကူအညီပေးဖို့အစီအစဉ်ရှိပါတယ်လို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဆွေးနွေးမှုမှာအဓိကအချက်၃ချက်ကိုဦးစားပေးခဲ့တယ်လို့လည်းသူကပြောပါတယ်။လူရင်းကြတွေထွက်ပြေးခိုလုံမှုကြောင့်ဘင်္ဂလားဒေ့ရှ်ရှင်ဆိုင်နေရတဲ့ပြည်ပခါကိုအင်ဒိုနီးရှားကစာနာတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကိုအင်ဒိုနီးရှားကအကူအညီပေးဖို့ဆင်တင်ရှိတဲ့အကြောင်းနဲ့လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်မယ့်နည်းလမ်းကိုဆက်လက်ဆွေးနွေးသွားဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်နေဆက်ဒေသတွေမှာတက်ပြီးဖြစ်ရတွေ့ရဲ့နောက်ဆုံးသတင်းတွေကိုလည်းလက်ခံရရှိဖို့လည်းအရေးကြီးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကထောက်ပြခဲ့ပါတယ်။နိုင်ငံသား၏ဝန်ကြီးမဆူဒီဟာစောစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအာမတ်အာလီနဲ့လည်းတွေ့ဆုံခဲ့ရမှာအင်ဒိုနီးရှားအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြည်တွင်းဖိအားပေးမှုကြောင့်ခုလိုဘင်္ဂလားဒေ့ရှ်ကိုလာရခြင်းဖြစ်တဲ့အကြောင်းနဲ့ပြဿနာကိုငြိမ်းချစွာအဖြေရှာနိုင်ဖို့အရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်။လူရင်းကြီးနဲ့ပတ်သက်လို့အင်ဒိုနီးရှားပြည်တွင်းမှာဖိအားပေးခြင်းခံခဲ့ရတာကတော့ဂျကာတာရှိမြန်မာတန်ယုံမိလောင်ဘုံနဲ့ပြစ်ခံရတယ်လို့စံတပြမှုများလည်းရှိခဲ့ပြီးအစိုးရဘောတောင်းဆိုမှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအင်ဒိုနီးရှားဘာသာစကားနဲ့စောစောပိုင်းကဂျကာတာမှာပြောသွားခဲ့တာကတော့
Saya telah menugaskan Menlu Republik Indonesia Menteri Luar Negeri.Menjalin komunikasi intensif dengan berbagai
pihak. Lama-lama kah Tuan Yemujo Antonio Guterres adien, jangan pinai jangan beko mesin kopi ana apa awen. Osu alone setu sini bo, jono nengah jari wunjigo tawon pita bare. Tuha nyaman nengah gu tua yama, jangan pemuli ya tambo ne, tamu cipolo adien. Nyaman nengah si Muslim ya alone apa awen, nengah na alone gu akagwe pibo ne, tudangin sana mu tau gu pinai bo, nyaman asuya gu mita ya kama pita bare.
နိုင်ငံသား၏ဝန်ကြီးမဆူဒီနီနဲ့ခုလိုတာဝန်ပေးချက်အရကိလနီကမြန်မာနိုင်ငံကိုရောက်ရှိခဲ့စဉ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်ဆိုင်တို့နဲ့ပါနေပြည်တော်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရမှာ 4+1 ဆိုတဲ့ ၄ ပေါင်း 1 ဆိုတဲ့အဓိကအချက်၄ချက်နှင့်ပြင်တိုင်အချက်တစ်ချက်တို့ကိုဆွေးနွေးခဲ့တဲ့အကြောင်းသူကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကိုရှင်းပြခဲ့ပါတယ်အဲ့ဒီ၄ပေါင်းတဲ့အကြံပေးချက်တွေကတော့ဒီနေ့ရင်းနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိဖို့အတတ်နိုင်ဆုံးစိတ်ထိန်ချုပ်ပြီးအတ္တမအင်အားအစုံမပြုတ်ဖို့တိုင်းရင်းသားမယွေကိုယ်ဝေတဲ့ဘာသာမယွေခွဲခြားဆက်ဆံမှုရှိပဲအလုံးကိုအကာအကွယ်ပေးနိုင်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ရေးအတွက်လမ်းဖွင့်ပေးဖို့တို့ဖြစ်ပါတယ်နောက်ဆုံးအဓိကတစ်ချက်ကတော့ကော်ဖီအန်နန်ကော်မရှင်ရဲ့စီမံစာပါအကြံပေးချက်တွေကိုအကောင့်ထဲပေါ်ဝင်ဖြစ်ပါတယ်။ဒါအပြင်ကမ္ဘာ့မွတ်စလင်ဥယျာဉ်အများဆုံးနိုင်ငံဖြစ်တဲ့ကီဒွင်းဖီအားပေးမှုကိုအခြေခံတဲ့အင်ဒိုနီးရှားရဲ့ရည်တည်ချက်ကိုလည်းဒေါ်အောင်ဆန်းစုကြည်ကိုသူရှင်းပြခဲ့ပြီးပြဿနာဖြေရှင်းရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အတူမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးနှင့်တွေ့ဆုံရာမှာရှင်းပြခဲ့တယ်လို့လည်းသိရပါတယ်ရှင်။